မြန်မာနိုင်ငံမှာကမ်းခြေဆောင်တပ်ဖွဲ့အစ်ဖွဲ့စည်းလိုက်ကြောင်းမြန်မာအာဏာသိမ်းစစ်ကောင်းဆောင်အကြီးအကဲကဗိုလ်ထူးနေမှာကြေညာပါတယ်။ကမ်းခြေဆောင်တပ်မှာတိုက်ရဲရင်နဲ့ကင်းလက်ရေးရင်လေးစင်းပါဝင်ပြီးတရားဥပဒေစိုးမိုးရေးလုပ်ငန်းတွေတိုးတက်လာနိုင်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ရန်ကုန်နီးရေတပ်စစ်ကမ်းမှာပြုလုပ်တဲ့ဒီကမ်းခြေဆောင်တပ်ဖွဲ့ဖွင့်ပွဲကိုအာဏာသိမ်းစစ်ကောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်ခဲ့ပါတယ်။ရခိုင်ရေတပ်မှာအသုံးပြုခဲ့တဲ့ရေရင်အဟောင်း၄စင်းကိုပြန်လည်အသုံးပြုထားတာဖြစ်ပြီး154ဘေး48မီတာရှိတဲ့မစ်ဆိုင်းတိုက်ခိုက်ရေးရေရင်ဒဇင်းလက်ပါဝင်တယ်လို့အမည်မဖော်လိုတဲ့စစ်ဘက်ရာရှိတကူကပြောဆိုပါတယ်။မြန်မာစစ်တပ်ဟာတရုတ်နဲ့ရုရှားအကူအညီနဲ့ဒေါ်လာတန်ပေါင်းများစွာအသုံးပြုပြီးမြန်မာစစ်တပ်ကိုအစစ်မြင့်ဖို့ဆက်လက်နဲ့ပစ္စည်းတွေဝယ်ယူခဲ့ပါတယ်။အခုလိုစစ်တပ်တိုးတက်နေချိန်မှာမြန်မာပြည်တွင်းမတည်ငြိမ်မှုများစီးပွားရေးအကျပ်တဲများနဲ့လည်းရင်ဆိုင်နေရပါတယ်။